ဒီနေ့ဒါနနာမထမယာ66ခုနှစ်ကောဇာတိ1906ခုနှစ်ပါဝနာဇန်4ရက်2016ခုရှစ်လပိုင်း9ရက်တနင်္ဂနွေနေ့နန္ဒကင်းခံကာလမှာစေဝနာရာဘုဂဝိပဿနာတရားစဉ်နဲ့ဓမ္မစဉ်ဖြန့်ပွားရေးဒီပွားအပွဲတစ်ဆံပါရမီဓမ္မရေးတမချင်းကိုပြီးတော့စဉ်ချင်းမှရတယ်။
3ရက်လုံးကြီးမြောက်တနေ့ရာဘုရားနာလုပ်ပြီးတရားစီခံပွဲဓမ္မဒါနအထိမ်းမှဖြစ်ဖြစ်ဒါလေးကလေးချင်းပါလာတာဒုတိယနေ့เนาะဒါဝင်တော့တနာရီဒီပါဟောကြားမယ်နောက်တရားစီစဉ်လို့ရမှာဒီနေ့ကလျာဏပုထုရှင်အပိုင်းနဲ့ဆိုရပါစို့
ကလေးရကလေးရပုရိသေနပတ်သက်ပြီးတော့ဘယ်လိုရှိသေးတယ်ဘယ်လိုရှိချင်းနေရှိမှကလေးရကပုရိသေဖြစ်မလဲဆိုတာလေးကိုဒီတော့ကျွန်တော်တို့မှတ်သားကြရအောင်နော်။ကန္တာအာယတနာတိတုကန္တာအာယတနာအစရှိတဲ့ဒီနေ့တရားရဲ့ပုံမှာဥက္ကဟပရိပௌဇ္ဇတဝနာဒါရဏပစ္စဝကိတ္တ တင်ယူရင်းမြင်ကြခြင်းနားထောင်ခြင်းစောင့်ကြခြင်းစဉ်းစားဆင်ခြင်ရင်းဆိုရင်ဒီအချက်တွေရှိလို့ရှိရင်တို့ကိုဘာလို့မလို့ကျန်ရတာပို့ကြည့်စေအဲ့လိုလေးနဲ့တရားတွေရဲ့ပုံမှာတင်ယူထားတာမရှိဘူးလေလာမှတ်တာထားတာမရှိဘူးမြင်ကြဆုံးတာမရှိဘူးဘာမှစဉ်းစားဆင်ခြင်မှုမရှိဘူးဆိုလို့ရှိရင်အဲ့ဒါကိုအတ္တပုထုဇဉ်ဆိုပြီးတော့
တော်ရရဲ့စင်တန်းကိုလည်းစောပြလာသူတို့သိနေတဲ့အသိဉာဏ်ကိုပဲကြည့်ပြီးတော့ဝိပန်သုံးသပ်ကြရဲဆိုတာလေးလည်းမနေပါကြိုးရဲနော်တို့ကဘာလို့အရင်တော့အတ္တပုထုရှင်ဖြစ်ကနေပြီးတော့ကလေးရနာပုထုရှင်ဖြစ်စီကိုခန္ဓာအာယတနာဓာတ်သစ္စာသိစေသမုပ္ပါအစရှိတဲ့ဒီနေ့တဲ့တရားတွေကိုသင်ယူကြရရဲမှတ်သားကြရရဲပြေခါကြရရဲစောင့်ထားကြရရဲစဉ်းစားဆင်ခြင်ကြရရဲပေါ့တော်ရရဲ့ဒီကနေ့
อายตนะเนี่ยปัดไปแล้วอัตมาจีได้อนาญาณอยู่จีได้อ่ะอายตนะဆိုတာဒီကဘာလဲထွေထွေလာလာများလာတာတို့တရားဆွေတာတက်ရောက်ရန်ကိုอายตนะခေါ်ဆိုကြတော့တယ်ဒီဆိုပြရရင်ခန္ဓာอายตนะတက်သစ္စာလင်္ကာခြင်းလေးထဲမှာอายตนะเนี่ยปัดไปแล้วဆိုပြရရင်အိတ်တန်ရေးတာ ထွေထွေလာလာများလာတာတို့တရားဆွေရတက်ရောက်ရန်ကိုအာယတနာခေါ်ဆိုရလို့ဌာနကာရဏစသည့်အနေနဲ့အညာထွက်၏အာယတနာတရား၁၅ပါးရှိတယ်ဆိုတာကိုပေတတော်အလုံးကြာဝနာဝရှိတာလေးလားအာယတနာ၁၅ပါးမှာအစ္စတိကာယတနာအတွင်းအာယတနာ၆ပါးပါဠိတာယတနာအပြင်အာယတနာ၆ပါးဆိုပြီးတော့
အတွင်းနဲ့အဲ့လိုခေါ်ကြပြီးတော့နားလည်တာပါဣစ္ဆတိကာယနာအတွင်းအာယနာ၆ပါးပါလိမ့်မယ်ဆိုတော့မျက်စိနာနာလျာကိုရှိတယ်ဒီကမ္မလို့ဒီလိုခန္ဓာကိုယ်ကြီးကိုအဲ့ဒီမျက်စိနာနာလျာကိုရှိလို့ဆိုရင်အာယနာ၆ပါးနဲ့ပြီးဆောက်တာနော်အဲ့ဒီအာယနာ၆ပါးဘာတွေရဲ့တရားလဲထွေထွေလာလာများလာတာတို့တရားဆွေတာတက်ရောက်ရန်ကိုအာယနာခေါ်ဆိုကြတယ်
မျက်စိဆိုတာအစင်းများစွာရဲ့တရားဖြစ်တယ်။အဲ့လိုကလေးနားလည်အောင်ပြောရရင်တော့ဒီအကြောင်းအစင်းတည်းဟူသောအာယုံကိုဖမ်းယူနိုင်။မျက်စိတည်းဟူသောတရားမိယာမှာဒီအကြောင်းအစင်းဟာတရားတယ်။အဲ့လိုပဲနားမှာအတန်ရဲ့မိယာတရား။နားမှာအနံ့မျိုးစုံရဲ့တရား။လျာသည်ရတာမျိုးစုံရဲ့တရား။ ကာယပတ္တနာဆိုရင်ဒီကနာဘုရားမှာဆုစွတ်တဲ့အရာတွေတိုင်းမှာဖြစ်တာကိုမပြနိုင်တဲ့အနေထားလေးဒီကာယပတ္တနာဆိုရင်တော့အာယတနာကတော့အတွေ့အကြုံရဲ့တရားမနာယတနာဆိုတဲ့ဒီစိတ်ကတော့ဓမ္မယုံလို့ရဲ့တရားဆိုတွေ့လာလာများလာတာတို့တရားဆွေရတက်ရောက်ရန်ကိုအာယတနာခေါ်ဆိုကြတော့
ဌာနကာရဏစသည့်အနေနဲ့အများထွက်ပြီးတယ်ဒါလေးကချဲ့ထုတ်ပြီးတော့ဆိုရင်ပြောတာ
ဌာနကာရဏကာရဏဆိုအကြောင်းတရားမြင်ခြင်းအတွက်အလုံးအခြေခံကြတဲ့အကြောင်းတရားကြားခြင်းအတွက်အလုံးအခြေခံကြတဲ့အကြောင်းတရားချက်ပြီးတော့နားလည်မှဆိုလို့ရှိရင်ဒီမြင်ရကြားတာဝက်အကြောင်းပြုပြီးတော့ကျာတော်တော်မောဟစရမြင်ရတဲ့တရားတွေဖြစ်ခြင်းရဲ့အကြောင်းတရားဒီလိုလည်းပဲနားလည်လို့မရဘူးလား
ညာ
တော့အာယနာဆိုတာဘာလဲလို့မြင်ရင်အဲ့လိုလေးအတိအပြည့်မှန်ရမယ်ပေါ့ဒါအပြည့်အာယနာ6ပါးကိုအရင်တော့အဓိကပို့ပြီးတော့နားလည်တဲ့ညာဒီအပြည့်အာယနာ6ပါးကိုပဲဒါလို့ခဏတော့မှတုတ်တယ်မှာမြတ်စွာဘုရားကဒီဘက်ကံဆိုတာဟောတာအပြည့်အာယနာ6ပါးဆိုတာဘာလဲလို့အစေအတ္တအနအရာအတွေ့ဒီဓမ္မယောဆိုတာအာယံ6ပါးအဲ့ဒီအာယံ6ပါးကိုကျတော့ဥပကံလို့ဒီလိုဟောတာနော်တိတုံကြီးတို့မျောပါနေတာကိုမြတ်စွာဘုရားမြင်တော်မူလို့ဒီတိတုံကြီးဟာပေတဲ့သမုဒ္ဒရာကြည့်အောင်မျောပါသွားခြင်းနဲ့ဆိုလို့ရှိရင်ဟောဒီမြေကျောင်းမှာသူဟာအန္တရာယ်ရှိချက်အတွေ့ကိုအကြုံကိုလိုအပ်တယ်အနေရှိချင်တဲ့ပြုမယ်ဆိုတော့ဒီတိတုံးကြီးကပင်လယ်သဘောတရားရှိကိုမယောင်းနိုင်ဘူး။အဲဒီမှာတိတုံးကြီးပင်လယ်ကမ်းတွေကိုပင်လယ်စီကိုရောက်အသွားဖို့အတွက်အနှောင့်အယှက်ပြင်းတဲ့အရာရှိမျိုးပြဆိုပြောင်းပါ။အဲ့လိုပဲဒီကမ္မတော်ဘုရင်တို့အတော်တွေကလည်းပဲနော်။တမာဒိဋ္ဌိတည်းဟူသောဘက်ကင်ရှိပါတည်းဟူသောနော်ရေကျောမှာကိုဟာမျောပြီးတော့လိုက်နိုင်တယ်ဆိုရင်နိဗ္ဗာန်တည်းဟူသောပင်လယ်သဘောတရားရှိကိုရောက်နိုင်ပြီပေါ့။တကယ်လို့ဘုရားအယူမှာအမြင်မှာတမာဒိဋ္ဌိမဲ့ငင်ရင်ရောမဲ့ငင်ချစ်ပါရင်ရောမှာမျိုးတော်မျိုးပါရင်သို့တော်တည်းပဲကိုယ်လည်းပဲခုနကတည်းကတစ်တုံးကြီးကိုအန္တရာယ်ရှိချက်နဲ့တွေ့မယ်ကြုံမယ်ဆိုရင်နိဗ္ဗာန်တည်းကိုတော့ပင်တဲ့ဘုရားကြီးကိုမရောက်နိုင်ဘူးပေါ့အဲ့ဒီမှာအန္တရာယ်ရှိချက်ကိုဘာပြောလို့ဆိုတော့ဣတိတော်ဒီဒီတုဒ္ဒံလေးကနားယူပါမိသားဟုတ်လားကိုယ်ဘက်ဒီဘက်ရည်လေချက်နဲ့ကျွတ်ထက်မတင်လူတွေမစဲနတ်မစဲဒီဝဲဝဲမမြုပ်ဆွေးမပုတ်တော့သမုတ်ပင်ရဲ့ယောက်ျားလေးတဲ့။နော်။ဘဝကတင်တယ်ဆိုရင်ဒီလိုကြီးဟာပင်လယ်ဘုရားကြီးကိုမယောင်းနိုင်။ဒီဘကတင်နေတယ်ဆိုရင်လည်းပင်လယ်ဘုရားကြီးကိုမယောင်းနိုင်။ဘိုးဘက်ဒီဘက်ရေလေရစ်နဲ့ကျွတ်ထက်မတင်။အဲရေလေမှာနစ်သွားမယ်ဆိုရင်လည်းဒီတုံးကြီးဟာပင်လယ်ဘုရားကိုမယောင်းနိုင်။တမြစ်လေပေါ်မှာတစ်ခါတလေတွန်းနေတဲ့တောင်ပေါင်းကြီးတွေကျွန်းကြီးတွေရှိတယ်အဲ့ဒီတောင်ပေါ်လေကျွန်းလေးပေါ်မှာတင်းနေမယ်ဆိုရင်လည်းပဲတိတိလုံးကပဲဘောရည်စီကိုမယောင်းနိုင်။အိုဘက်ဒီဘက်ရေလေချင်းနဲ့ကျွန်းထက်မတင်လူတွေမစဲနဲ့မစဲသေးဘူး။ပရဒုံလျောင်းတော့ပုဂ္ဂိုလ်ကအုံလို့လို့အဲ့ဒီတုံကြီးကိုရှင်းပြီးတော့ယူသွားမယ်ဆိုရင်လည်းတိတုံကြီးကပဲဘောရည်ကိုမယောင်းနိုင်။နောက်နတ်တွေကဒီတိတုံကြီးကိုအလိုရှိလို့ရှင်းသွားမယ်ဆိုရင်လည်းအဲ့ဒီတုံကြီးကပဲဘောရည်ကိုမယောင်းနိုင်။လူတွေမစဲနဲ့မစဲသေးဘူး။ဝဲဝဲမမြုပ်ဆွေးမပုတ်တော့တခါတလေဦးဇင်းတို့ဒီအကွေတွေပါတယ်မှာဝဲကြီးတွေရှိတယ်အဲ့ဒီဝဲတွေကိုမြုပ်သွားမယ်ဆိုရင်လည်းပင်တဲ့ဘုရားကိုမယောင်းနိုင်အတွင်းကဆွေးပြီးတော့ပုတ်သွားမယ်ဆိုရင်လည်းတတုံးကြီးကရေဝင်ကိုလေးပြီးတော့ညစ်သွားနိုင်တယ်ဒါကြောင့်သူလည်းပဲပင်တဲ့ဘုရားကိုမယောင်းနိုင်ရသော်ပြရပါဥပမာရမှာအလွန်ကြွချင်တော်မူတဲ့အတွက်ကြောင့်နော်အမြင်မှအယူမှဆိုတဲ့တမန်တိတိရင်ကျော်မှမျိုးတော်မျိုးဝင်ရပါရဲ့သို့တော်လည်းပဲအနေရှိချက်တိတုံးကြီးကျုံလို့မျိုးဒါမှမဟုတ်ပြင်းလို့ကျုံနေမယ်ဆိုရင်လည်းပဲပြန်သမုတ်တရားနဲ့တူတဲ့နေမချမ်းသာကိုရနိုင်တယ်လို့တဖို့ဘက်ဒီဘက်ဆိုတာဘာပြောတာလို့နော်ဟိုဘက်ဆိုတာအဲ့ဒါအပြင်အာရဏ၆ပါးတွေ့ရတဲ့အကြောင်းလေးအတန်လေးအနတ်လေးအရာလေးနဲ့ပတ်သက်ပြီးတော့ຍາກတော်သားအစုံတရားဖြစ်ဖြစ်ရွှေအဲ့ဒါဟုတ်ကံကိုတင်နေဒီဘက်ဆိုတာမျက်စိနန္ဒလေယာကိုစိတ်ကိုပြောတာဒီမျက်စိနန္ဒလေယာကိုစိတ်ဆိုတဲ့ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ຍາກတော်သားမောဟဖြစ်ဖြစ်လို့ရှိရင်ဒါဒီဘက်ကမှတင်နေပေါ့အသေးစိတ်ကိုရင်တော့မပြောပါဘူးနော်ဒေသတော်အာရုံနာလေးပြီးတာဟုတ်လားဈီလေမန်ဒီတေဆိုတာပါလို့တာလို့ဆိုနန္ဒီရာကအလုံးစားတွေများနေအဲဆိုရင်လည်းအဲ့ဒီအခိုက်အတန့်မှာကိုဟာရေတဲ့နေရာနဲ့အနေအထားမှာရှိအဲ့ဒီအခိုက်အတန့်မှာပြန်လည်ဘုရားဆိုတဲ့နေပါကိုမြောင်းနိုင်ကျုံးမမတင်တယ်ဆိုတာဘာပြောတာလဲမမာနာတွေအကြီးတော်ပြောတာနော်အထင်တစ်လုံးနဲ့ကိုယ့်အကိုဟုတ်လားပြီလို့ချင်းနေတာအဲ့ဒါတည်းနေပါကိုမရခြင်းရဲ့အကြောင်းကိုယ်ဝဲဒီဝဲရေလေချင်းနဲ့ကျုံးတက်မတင်လူတွေမစဲနဲ့မစဲသေးဘူးနော်လူမျိုးကြီးတွေများနေတာ
မြေတဲ့ပဝင်ကျင်တော်ကလူတွေအကြောင်းပဲခေါင်းထဲမှာရှိနေတာ။ပေါင်းတင်နေများနေတာ။ဒါလည်းတော့လူရှေခံရတာ။နတ်စေတယ်ဆိုတာမပြောရဘူး။နတ်စေတယ်ဆိုတာကကိုဒီမှာအချင်းမြတ်ကိုကျင့်တော်ကျင့်နေတယ်ခေါင်းထဲအလုပ်ကိုလုပ်နေတယ်လုပ်တော့လုပ်နေတယ်သို့တော့ရည်ရွယ်ချက်ကပါလဲဆိုတော့တော့နတ်ကြီးလောကကိုရောက်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမြင့်မြတ်တဲ့အချင်းကိုကျင့်တယ်ခေါင်းထဲတဲ့အလုပ်တွေကိုလုပ်တယ်ဆိုရင်သာနတ်စေခံရတာလေ။ကိုယ်လည်းနိဗ္ဗာန်ချမ်းသာရဖို့အတွက်အနောက်ရှက်တစ်ခုဝဲဝဲမြုပ်ဝဲမှာမြုပ်တယ်ဆိုတာမပြောရအောင်ဆိုတော့တော့ကာမဂုဏ်အာယုန်ရဲ့ပုံမှာအစိတ်ဝင်စားမှုတွေများပြီးဒီကာမကိစ္စပဲကိုယ့်ရဲ့ခေါင်းထဲမှာရှိနေမယ်ဆိုရင်သူလည်းပဲအဲ့ဒါကိုကြောက်ရမရောက်နိုင်တော့လူရှိတဲ့အာယုန်နဲ့ပတ်သက်ပြီးတော့တဝဲလည်းနေဖြစ်နေတာအဲ့ဒါဝဲစုပ်ခံရတာအကျဉ်းရပုတ်ပြီးတော့မြုပ်သွားတယ်ရေတွေဝင်ပြီးတော့တက်တုံကြီးဆွေးပြီးတော့ပုတ်သွားတယ်ဆိုတာကိုချင်းတင်တာပြက်စီးတာကိုပြောတာဟုတ်ဒီလားပြက်တယ်ဆိုတာအကျဉ်းပုတ်တာသူကတော့အကြီးဆုံးအမေရဲ့လို့ဆိုနိုင်ပါတယ်အဲ့တော့ဒီလိုအဲ့ဒီသုံးတောင်မှာပုဗ္ဗကံဆိုတာအပြင်အာယတနာ6ပါးဒီဝကံဆိုတာအတွင်းအာယတနာ6ပါးအဲ့တော့ဒီမှာဘာလို့ကိုချင်းတို့တွေကတသက်လို့အပြင်နဲ့အတွင်းကိုမညီပဲနဲ့အလဲကလမ်းကြောင်းတက်တယ်တည်းသွားနိုင်မှာနိဗ္ဗာန်ဆိုတဲ့ပြည်တဲ့ကိုယ်တရားစီကိုတောင်းနိုင်မှာတော့ဘုကမှညီတယ်ဒီဘက်မှညီတယ်ဒီလိုတရားမှညီနေတယ်ဆိုလို့ရှိရင်တော့ဖြစ်နေတာကမ်းပေါ်မှာတင်းနေတာကမ်းဆိုတာကတော့သူကဖယ်လို့မရဘူးအမြင်ကြောင်းတစ်ကြောင်းမှာဘုပကံဒီပကံဆိုတာရှိနေတာပဲလေအဲ့လိုပဲဘဝရဲ့လို့ဖြစ်လာလို့ရှိရင်ပြည့်စုံနာနာတရားကိုစေဆိုတဲ့ဒီပကံလည်းရှိနေမှာပဲအာယုန်နေဆိုတဲ့ဟိုဘက်ကလည်းရှိနေမှာပဲသူတို့ပြစ်ပင်လို့မရဘူးသူတို့ဖယ်လို့မရဘူးကိုယ်ကဘယ်လိုကြိုးစားမှာဆိုတော့မတင်အောင်လည်းကြိုးစားရမှာဟုတ်တယ်မလားတင်တာမတင်တာကအရေးပါတဲ့ကိစ္စပဲဟိုဘက်ကဒီဘက်ကရှိနေတာမရှိနေတာကအပင်တော်တရားကိုရောက်ဖို့အတွက်သူကရှိနေမှာဖြစ်တဲ့အတွက်ကြောင့်သူ့ကိုကိုယ်ဘာမှလုပ်လို့မရဘူးတော့ဘာလို့မှာဆိုမတင်အောင်လုပ်ရမယ်တော့ဒါနဲ့ဆိုပြရတော့ဒီအာယုန်နဲ့ပတ်သက်ပြီးတော့မြေမျိုးပေါ်လာတယ်။အဲ့ဒါတောင်ထူထပ်တဲ့ဆူးယုံကြားတဲ့လူတယောက်ပေါ်လာတယ်။ရှိမှလည်းဆူးလေ။နောက်မှလည်းဆူးလေ။ဘေးမှလည်းဆူးလေ။အထက်မှလည်းဆူးလေ။အောက်မှလည်းဆူးလေရှိတယ်။အဲ့ဒီဆူးရအောင်သွားတဲ့လူကဘယ်လိုသွားအောင်လဲ။အယံတိထားရမယ်။ဝတ္ထုလည်းနဲ့ညီမယ်ဒီမတိနဲ့ညီမယ်။တော်တော်လေးကိုရှောင်းတင်းပြီးတော့ပေါ်ရတယ်။အယံချက်သေးတယ်လို့အဲ့ဒါကလည်းဓမ္မလို့ခြင်းလို့ရာဂဒေါသမောဟမဖြစ်ဖို့ဆိုလို့ရှိရင်ဒီအာယုန်လေးဒီဟူတော့ဆူးလေမကြီးအောင်ကိုကအာသာလေးဒီကြီးထားပြီးတော့ပွားနိုင်ရမယ်အဲ့လိုပေါ့။နောက်ဆူးချာမှတီးရတဲ့ဘူဒီလို့ဒီလိုဗမာစေဘုံကတော့အဲ့လိုပြီးရရှိတော့ဟုတ်လား။အဲ့တော့အာယုန်ကြီးချားထဲမှနေရတာဆူးချာမှတီးရတဲ့ဘူဒီနဲ့တူတယ်။အချိန်ကြီးပြီးမကြီးနိုင်ဘူးလားမကြီးနိုင်တယ်။တော့ဒီလိုဒီမှာအာယုန်နဲ့ပတ်သက်ပြီးတော့ပြောရင်ဒီအာယုန်ရဲ့တရားဖြစ်တဲ့အတွင်းအာယတန၆ပါးနဲ့ပတ်သက်ပြီးတော့လည်းပြောရမယ်။ဒီအတွင်းအာယတန၆ပါးအပြင်အာယတန၆ပါးဒါကိုအရင်တို့အကြေပြောင်းကအာယတန၁၁၁ပါးအထူးသဖြင့်အတွင်းအာယတန၆ပါးကိုစာပတာယတန။အတိတ်ရှိမှုရဲ့တရားလို့လို့ပြောပြရပါတော့။အမြဲတမ်းဆိုတာအရှင်တို့ရဲ့တွေ့ထိမှုရဲ့တရားအတွေ့အထိမှုလို့ရတရားဒါကောင်းတဲ့စကားလုံးလေးပါစဖတာယရဏဘယ်လိုမနေ့ကတန်ယုတ်ပါဠိတော်အားကျန်ရှိတဲ့နေရာခဏဘက်ကတန်ယုတ်ပါဠိတော်ဆိုတာရှိတယ်လို့ပြောတယ်နော်အခုလေးပဲဒီအာယံနဲ့ပတ်သက်ပြီးတော့သလာယရဏဝကဆိုတာရှိသလာယရဏသဆိုတာစလို့ပြောတာစအာယရဏ၆ပါးသောအာယံနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဟောပြောချက်တွေကိုစုစည်းပြီးတော့မှတ်တမ်းတင်ထားသာလာယရဏဝကပါဠိယောဆိုတာရှိတယ်။အဲ့ဒီတည်းမှာဒီအာယတ၆ပါးအထူးသဖြင့်အတွင်းအာယတ၆ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒေသနာတွေအများကြီးဟောထားတာရှိတယ်။အဲ့ဒီတည်းကနောက်အလွန်ချင်းရှားတဲ့တုတ်တံတစ်ခုဧတရုလည်းပဲမှတ်သားဖို့ရလာပါ။ဘာလဲဆိုတော့သူကတော့အတွင်းအာယတ၆ပါးရောအပြင်အာယတ၆ပါးရောဟောထားတာတုတ်တံနှစ်ပုဒ်သမုဒ္ဒတုတ်တံဟောထား။သမုဒ္ဒသမုဒ္ဒရာအပင်အာယတန၆ပါးကသမုဒိယတိ၆ဆင်းဖြစ်တယ်လို့ပြောတာ
အပြင်အာယတန6ပါးကလည်းသမုဒ္ဒရာ6ဆင်းဖြစ်တယ်လို့ခေါ်တာသုဒ္ဓံကတော့တဘုတ်စီပဲအဲ့ဒီမှာဒီအာယတနတွေကသမုဒ္ဒရာနဲ့တူတယ်ဆိုတာကအတွင်းအာယတန6ပါးကသမုဒ္ဒရာနဲ့တူတာကတူဖို့တမျိုးအပြင်အာယတန6ပါးရဲ့သမုဒ္ဒရာနဲ့တူတယ်ဆိုတာကတူဖို့မှတမျိုးတူဖို့ဒါကိုခွင့်ချပြီတော့ဦးဇင်းကပြောကြည့်ခြင်းတယ်အဲ့ဒီမှာပထမသမုဒ္ဒရာသုတ္တံမှာမြတ်စွာဘုရားပြောထားတယ်ဆိုတော့ယန္တုတဲ့မြတ်စွာဘုရားရဲ့အစုံအမတွေကိုအကြမ်းအမြင်မရှိတဲ့ပုထုရှင်တွေကသမုဒ္ဒရာသမုဒ္ဒရာလို့ပြောရတယ်အတုတ္တဝပုထုရှင်တော်ဘုရားဟောခဲ့တဲ့ဒေသနာတွေနဲ့ပတ်သက်ပြီးတော့လိမ္မာလိုက်စားမှုမရှိကြွချင်မှုမရှိကြာဝနာမှုမရှိတဲ့ပုထုရှင်တွေပေါ့နော်အဲ့ဒီပုထုရှင်တွေကသမုဒ္ဒရာသမုဒ္ဒရာလို့ပြောကြတယ်တကယ်စင်ကြီးသူတို့ပြောတဲ့အရာသမုဒ္ဒရာမဟုတ်ပါဘူးတဲ့မြတ်စွာဘုရားအစုံအမမှာသူတို့ပြောတဲ့အရာသမုဒ္ဒရာမဟုတ်ပါဘူးတဲ့သူတို့ပြောနေတယ်သူတို့သမုဒ္ဒရာလို့ပြောနေတဲ့အရာအလွန်ကြီးမားတဲ့ရေအစုကြီးတာဖြစ်တယ်တဲ့နော်အကြမ်းပြင်ရှိတဲ့လူတွေကသမုဒ္ဒရာသမုဒ္ဒရာလို့ပြောတယ်ဒါပေမဲ့အဲ့ဒါဟာမြတ်စွာဘုရားအစုံအမမှာသမုဒ္ဒရာမဟုတ်ဘူးတဲ့သူတို့ပြောနေတဲ့အရာကြီးကအလွန်ကြီးမားတဲ့ရေအစုအဝေးကြီးတာဖြစ်တယ်တကယ်စင်ကြီးမြတ်စွာဘုရားအစုံအမမှာသမုဒ္ဒရာဆိုတာမျက်စိနာနာလျာကိုစိတ်ဆိုတဲ့အတွဲအာရဏ၆ပါးကိုသမုဒ္ဒရာလို့ပြောတာလေ။ပမာဏကပြောရင်လည်းဆိုရင်မျက်စိကိုသမုဒ္ဒရာလို့ပြောလိုက်ပါဆိုတဲ့အဓိပ္ပာယ်။နားကိုသမုဒ္ဒရာလို့ပြောလိုက်ပါဆိုတဲ့အဓိပ္ပာယ်။နာခေါင်းကိုသမုဒ္ဒရာလို့ပြောလိုက်ပါနော်။လျာကိုသမုဒ္ဒရာလို့ပြောလိုက်ပါ။နော်ခန္ဓာကိုယ်ကြီးကိုတွေ့ကြည့်ကိုတွေ့ကြည့်နေတဲ့နေနာကိုဘာလို့ပြောရမလဲ။သမုဒ္ဒရာလို့ပြောလိုက်ပါစိတ်ကိုသမုဒ္ဒရာလို့ပြောလိုက်ပါအဲ့ဒီအပြင်အိုင်ပါ၆ပါးကိုသမုဒ္ဒရာနဲ့တူတယ်ဆိုတော့မြတ်စွာဘုရားဘယ်လိုပေါ်ပြရလဲဆိုတော့ဒီချက်လေးကိုသိချင်ပါမယ်နော်ယစီဒီဟူသောသမုဒ္ဒရာမှာအရှင်ကြီးဟူသောအဟုတ်ရှိတယ်ယစီသမုဒ္ဒရာမှာဘာအဟုတ်ရှိတယ်အရှင်ကြီးဟူသောအဟုတ်ရှိတယ်အဲ့ဒီအဟုတ်ကိုသိခံနိုင်မယ်ဆိုလို့ရှိရင်ဒီမျက်စိသမုဒ္ဒရာမှာဝဲလဲမထံဘူးအလိုင်းလဲမထံဘူးဝဲလဲမလဲမာလိမကန်းဆိုတဲ့ရေတော်ဝါရီရဲ့နှိမ့်ဆက်တာကိုလည်းမခံရဘူးအဲ့ဒီပုဂ္ဂိုလ်ကိုမျက်စိသမုဒ္ဒရာကိုဥက္ခပြေတာပုဂ္ဂိုလ်လောကဆိုတယ်ဒါရဟန္တာပုဂ္ဂိုလ်ကိုပြောတာအမြင်ဆုံးကိုပြောတာကိုမျက်စွာဘုရားဒီဒီကနာမှာမျက်စိသမုဒ္ဒရာမှာအစင်းတည်းဟူသောအဟုန်ရှိတယ်အဲ့ဒီအဟုန်ကိုသိခံနိုင်တဲ့ပုဂ္ဂိုလ်ဒီဉာဏ်ရှိသမုဒ္ဒရာမှာလှိုင်းလဲမထံဘူးဝဲလဲမထံမာလိပကအစရှိတဲ့ရေတော်ဝါလေးရက်ခတ်ဘလူးတွေရဲ့နှိမ့်ဆက်တာကိုလည်းပကံရတယ်သူဒီဉာဏ်ရှိသမုဒ္ဒရာကိုဥက္ခပြေတာရတာပုဂ္ဂိုလ်ဖြစ်တယ်အဲ့တော့ဘာမှတပင်းတို့နားလည်ရမှာဉာဏ်ရှိသမုဒ္ဒရာမှာအစင်းကြီးဟူသောအဟုန်ရှိတယ်ဆိုတာလေးကိုစဉ်းစားရမှာဒီလိုပဲဒီသမုဒ္ဒရာကြီးမှာလေတွေကလာပြီးတော့အဟုန်နဲ့ဆောက်လိုက်တယ်ဆိုလို့ရှိရင်အလိုက်ချန်သွားတာအခမ်းအနင်းလို့ရှိရင်အကြောင်းတစ်မျိုးမျိုးကြောင့်အဟုန်တစ်မျိုးမျိုးနဲ့ထိုက်လိုက်တဲ့အခါမှာဝဲဆိုတာဖြစ်သွားတယ်လိုင်းဆိုတာကတစ်မျိုးနားလည်တယ်ဝဲဆိုတာကတစ်မျိုးနားလည်တာမျက်စိသမုဒ္ဒရာမှာအစင်းတည်းဟူသောအဟုန်ရှိတယ်ဆိုတာကိုချက်ပြီးတော့တွေးကြည့်နေတာနော်ဒါကြည်ရည်ပြင်ကိုအဟုန်တစ်ခုခုမဆောက်နိုင်လို့ရှိရင်အိုက်ထသွားမယ်သူမဟုတ်ဝဲဖြစ်ပေါ်သွားနိုင်တယ်ဟုတ်လားဆိုရင်အဲ့ဒီလိုင်းအဲ့ဒီဝဲလေးကိုရောက်တဲ့ပုဂ္ဂိုလ်ကနှိမ့်ယူပြီးတော့ကြီးအောင်ရှိတဲ့အလုံးကြီးမားတဲ့ရေတော်ကြီးရဲ့အိတ်ဆက်တာကိုစောက်တောက်တာကိုဖြစ်စီတာကိုတို့ခံရမယ်ဟုတ်တယ်လို့ပဲပြင်းလို့ဒီမျက်စိကအစင်းလေးဟူသောအဟုန်ရှိတယ်အဲ့ဒီအရှောင်းမအဟုတ်မဲ့မျက်စိသမုဒ္ဒရာအတွက်အဟုတ်မဲ့သူအားတစ်ခုဝင်ပြီးတော့ဆောင်းလိုက်တယ်ဆိုတဲ့သဘောမျိုးကိုနားလည်နေခြင်းအဲ့တော့တွေ့တဲ့အခါမှာဖြစ်တယ်ဆိုတော့ဒီမျက်စိမှလည်းပဲလိုင်းထန်သွားတယ်ဝဲဖြစ်ပေါ်သွားတယ်လိုင်းဆိုတာဘာပြောတာလဲဆိုတော့ဒေါသကိုပြောတာဝဲဆိုတာဘာပြောတာလဲဆိုတော့ဒီနေရာမှာဦးဇင်းတို့ပြောရင်ကလောဘကိုပြောရင်ကမှန်ကလိုင်းရောဝဲရောအကုန်လုံးဖြစ်နေတာလို့ဒီလိုဇာတ်ကောင်မှာဖွင့်ပြတယ်အစင်းဒီဟူသောအဟုန်မှမျက်စိဒီဟူသောသမုဒ္ဒရာကိုဆောက်လိုက်တဲ့အခါမှာဒေါသဒီဟူသောလှိုင်းတွေထန်သွားရင်လောဘဒီဟူသောဆွေးမှုဒီဟူသောဝိင္တွေထသွားတယ်ဒီလိုနားလည်သိချင်တာဘောပေါက်လားဗျာမြင်လိုက်ရတယ်အဟုန်ဝင်ဆောက်ခံရတာသတိရှိရှိသတိမရှိလို့ရှိရင်လှိုင်းထန်နေတဲ့ထန်နေတဲ့ဝဲဆဲ့နေတဲ့ဆဲ့သွားနေတယ်လှိုင်းထန်နေဆိုတာဘာပြောတာလဲ ဒေါသဖြစ်တာကိုပြောတာ။နော်ဒေါသဆိုင်တဲ့ဘုံကြီးကြီးပျက်စီးနေတော့မြင်ရအောင်နော်။သဂရိဘုရင်တို့သဘိုးတွေကအေးရဲ့ဆိုင်တဲ့ဘုံကြီးတွေကတကယ်ဆိုးရတဲ့ญาติဘုလိုတွေနဲ့တွေ့လာလို့ဆိုရင်အလွန်ကြောက်မဖွယ်ရကောင်းတဲ့ဆိုင်တဲ့ဘုံကြီးတွေပေါ့။အသင်ဘုံကြီးတွေကိုခါတဲ့ပြုတ်သွားနေတယ်။အပင်တွေကဆက်တော့အကြီးကြီးဖြစ်စီပြင်းနေတယ်။အဆူလာပြီးလိုင်းဘုံကြီးတွေချုပ်မြင်မှမဟုတ်လား။ပဂတိသမုဒ္ဒရာရဲ့တိုင်ကုန်ကြီးတွေကတတဝါတွေကိုဖြစ်စည်းနိုင်ကြတယ်။ဒီမျိုးစိသမုဒ္ဒရာမှာတန်းကြံသွားတဲ့တိုင်တကုန်ဒေါသတိုင်ကုန်ကြောင့်တတဝါတွေဖြစ်စည်းရတာပိုများတယ်။မြင်ရတာကိုအကြောင်းပြုပြီးတော့ဟာမြင်လိုက်တာဆိုပြီးတော့ဒေါသဖြစ်ကြတာ။မြင်ရတဲ့ပတ်သက်ပြီးတော့ဒေါသနိုင်ခြံရတယ်ပေါ်မှာအခြေအနေကောင်းမရှိမတွက်နိုင်အောင်ဓာတ်ရဲ့တော့အဲ့ဒီဒေါသတိုင်တကုန်ရဲ့အောက်မှာဒီလိုတော့ဒီမျိုးရဲ့ပေါ်ကဖြစ်စည်းခဲ့ပေါ့များပြီ။တော်လာတိုင်းရဲ့အောက်မှာနေပြုတ်သွားလို့အောက်ကကြီးတော်ကြီးရဲ့အိစက်တာကိုခံရတယ်ဆိုတာကအပေလေးဦးကြီးရောက်သွားတဲ့ဆိုးဝါးချက်ကိုပြောပြတာ။တော်လာကိုလှိုင်းလို့နားလေရတယ်။လောဘကိုကျွန်တော်ဘာလို့နားလဲ။ဝဲလို့နားလေရ။လင်းနေတာကတော့တည်တည်ကြီးတဝဲနေတယ်ဖြစ်နေတာ။လောဘဝဲဆုံးတာကိုခံရတယ်။လောဘကိုအရင်တို့ကိလေသာကာမလို့ဒီလိုတော့ဒေါလာအတက်တဲ့အတက်မြင်တော့အတက်အာယုန်တွေကိုကြာတော့ဝိတုကာမတော့ဒီလိုသုံးတာဟုတ်လားအဲ့ဒီဝိတုကာမကိရိတာကာမဒေါလာအတက်တရားနဲ့ဒေါလာတက်တဲ့တရားတစ်ခုဘဝမှာအဲ့ဒါကိုလည်းပြောရတော့ဝဲလို့ပြောတာသောတပန်ဒါလို့ကတော့မတုတ်တဲ့မှာဝဲဝဲသမီးဆွေးပပုတ်တော်ဆိုအဲ့ဒီမှာဝဲဝဲဘာလို့လဲကာမနမေတ္တံအတိဝဆတံကာမတရားကိုဝဲလို့ပြောတာလေအဲ့ဒီကာမကဝိတုကာမရှိတယ်ဝိတုကာမဆိုတာလူလားအနစ်သက်အမျက်လုံးမတည်အာယုန်နေပေါ့တော့ကိလေသာကာမရှိတယ်ကိလေသာကာမဆိုတာကအဲ့ဒီအာယုန်ရဲ့ပုံမှာလူလားနဲ့တည်းတဲ့သဘောခုဒီမှာမြတ်စွာဘုရားကမျက်စိသမုဒ္ဒေနာမှာအစင်းပြီးလို့အဟုန်ရှိတယ်အဲ့ဒီအဟုန်ကိုတိခဏတိုင်းကိုဟောတိခဏတယ်ဆိုတာပါလေတိခဏတယ်လို့သုံးတာတော့မြတ်စွာဘုရားတိခဏနိုင်ပဲဆိုရင်တော့လိုင်းနဲ့မချန်ဘူးဝင်နဲ့မချန်ဘူးဒီမှာကံတိုင်းကိုဆိုရင်တော့ client ချာမယ်ဝဲချမယ်ဆိုတဲ့အတိတ်ပဲ။တော့ဦးဇင်းတို့ဒီခံတယ်ဆိုတာနဲ့ပတ်သက်ပြီးတော့တော့အခြေအနေတရားပြောရမယ်ဆိုရင်ဦးဇင်းတို့ပါဠိ၁၀ပါးဟောတဲ့တရားလေးကျိုးနားဝမယ်နော်။သူမိသားရှင်အသေးကပါဠိ၁၀ပါးနဲ့ပတ်သက်ပြီးတော့ဘုရားဖြစ်အောင်ဒီလမ်းကိုစဉ်းစားဖြစ်နေတဲ့အခါမှာခန္တီပါဠိဒီခံတယ်ဆိုတာနဲ့ပတ်သက်ပြီးတော့သမန္တဝမနကမောဘာပဲတွေ့ပြီးသူဒီခံတယ်ဥပမာသူကဘယ်လိုပြောလို့ဆိုတော့မြေကြီးဟာတဲ့သူ့အပေါ်မှာမျက်နှာစရာကောင်းတဲ့ပြန်မှုရှိတဲ့အရာတွေဝဲပြစ်ချပြစ်ချမျက်နှာပေါ်ရာရှိတဲ့ဆက်စပ်ပေါ်ရာတွေပဲပြစ်ချပြစ်ချသူဒီကြားလာတဲ့အရာအလုံးရဲ့အပေါ်မှာဒီခံတဲ့ခံတိုင်းရှိတယ်ဒီခံတဲ့ဆိုတာခံတိုင်းရှိတာကိုပြောတာအဲ့လိုပဲတွေ့ကြုံလာရတဲ့အကောင်းအဆိုးအမျိုးမျိုးသောအာရုံတွေနဲ့ပတ်သက်ပြီးတော့ကိုယ်လည်းအကုန်လုံးကိုခံနိုင်ရှိတယ်သိခံနိုင်တယ်ဆိုလို့ရှိရင်အဲ့ဒါခန္တီပါမီဖြည်သေးရတော့ပြီးတော့တပည့်လူတိုင်းကိုသင်ရလိမ့်မယ်လို့သူမိသားစုရဲ့တရားသူ့ကိုယ်သူဆုံးမလာရှိတယ်အဲ့တော့အဲ့ဒီမှာပါဏီတော်ကအရာသိခံနိုင်ဆိုတာမကျေနပ်ပေါ်ရဲ့အာယုန်နဲ့တွေ့လို့ဒေါသမဖြစ်အောင်လုပ်တာလောက်ကိုဒါလည်းသိခံတယ်လို့ညွှန်းတာမဟုတ်ဘူးကျေနပ်ပေါ်ရဲ့အာယုန်နဲ့တွေ့ရင်လည်းလောဘမဖြစ်ဖို့သိခံရအောင်မယ်ဆိုလိုတာကဒေါသမဖြစ်အောင်လုပ်ဖို့တည်းညွှန်ကြားတာမဟုတ်ဘူး။လောဘမဖြစ်အောင်လည်းလုပ်ဖို့ညွှန်ကြားတာ။ဒေါသမဖြစ်အောင်လုပ်နိုင်ရုံနဲ့သိခံတယ်လို့မဆိုနိုင်သေးဘူး။လောဘမဖြစ်အောင်လည်းလုပ်နိုင်မှသိခံဖို့အပြည့်အဝကျေနပ်တယ်လို့ဆိုရတယ်။အလုံးသားလေနော်။အဲ့တော့ခုဒီမှာမြတ်စွာဘုရားကယသိသမုဒ္ဒရာကိုအစင်းပြီးဟူသောအဟုန်ကဝန်ဆောင်တဲ့အခါမှာသိခံနိုင်တဲ့ပုဂ္ဂိုလ်အတွက်နောက်လိုင်းလည်းတစ်ချံကိုဝေးနေမှချောင်းသာသနာ့မှာနှိမ့်ယူသွားတဲ့အကြောင်းရှိတဲ့အတွက်ကြောင့်ဂျေရဝါတို့ရဲ့နှိစ္စတာကိုလည်းခံရအောင်။အကယ်၍ဒီအစင်းကြီးဟူသောအဟုတ်ကိုတိမခံနိုင်ဘူးဆိုရင်တော့မျက်စိသမုဒ္ဒရာမှာမဖြစ်လို့အိုင်းထားမယ်၊ဝဲချမယ်ပြီးမရှိမလားနှိမ့်ယူပါမယ်။သမုဒ္ဒရာကြီးကိုဒါတော့ဘာလို့အရင်လိုလဲမကူးနိုင်ဘူး။ဟုတ်လား။အဲ့တော့ဒီသမုဒ္ဒရာကြီးကိုကူးဖို့တဲ့မျက်စိဒီဟူသောသမုဒ္ဒရာကိုလွန်မြောက်အောင်ကူးနိုင်ဖို့ကဘုလိုတောင်းအခက်ခဲပါတကယ်တည်းက။ဟုတ်တယ်ဟုတ်တယ်အတိပစ္စည်းသမုဒ္ဒရာဆိုတာအဲ့တော့ပြဆော်ပြတာအိဒေဖွင့်ပြဒါကိုပြတဲ့တော့ဉာဏ်ရှိတယ်နော်အချက်ကျပြီးတော့အကုန်လုံးကိုနားလည်ရတယ် နာသမုဒ္ဒယနာသမုဒ္ဒယဆိုရင်သူ့ကိုဝန်ဆောင်တဲ့အဟုတ်မှာဖြစ်မလို့အတန်ပေါ့အတန်ဒီလိုတော့အဟုတ်ရှိတယ်။အဲ့ဒါကြားလိုက်ရတော့စိတ်တွေပူသွားပြီးအခြေမင်းဖြစ်သွားပြီးဆိုရင်တော့ဘာဖြစ်တော့လိုင်းချံသွားပြီးဒေါသလိုင်းဘလောက်ကြီးမလို့ဆိုတာလည်းအဟုတ်ပေါ်မှာလည်းမူတည်နေဝန်ဆောင်လိုက်တဲ့အိဋ္ဌာယုံကြီးကဘလောက်အားကြီးမယ်ဆိုရင်အကြီးအကျယ်ဒေါသလိုင်းကထိုင်နိုင်တာကြားလာတယ်ပတ်သက်ပြီးတော့ဟုတ်လားအဲ့ဝင်းဆောင်တဲ့အပုံကအမျိုးအတိပြဆောင်နေပြန်လေဆိုရင်လည်းဘာဖြစ်လို့ဝဲနေထပ်ပေါ်နေတာဆွေမဲမှုတည်တယ်မှုညံ့လို့မှုဒီတံမှုပဲအကြာချင်နေတယ်ဒါပဲအမတရားရဖြစ်နေတယ်ဆိုရင်ဘာဖြစ်လို့ဝဲလေဟုတ်လားအဲ့လိုဆိုရင်မရှိမလားနှစ်မျိုးပြီးတော့ပဲလေပုံတွေလည်းမရှိတဲ့ဘဝကြီးတွေသိစက်တာကိုခံရအောင်ပဲပေါ့အဲ့တော့ဘုရားကငါကောင်းသဘုတ်တွေရဆိုရင်တော့တခါဘာအဖို့ရှိမလို့အနံ့ဒီလိုတော့ပေါ့ရှိတယ်။ဘောမှာဦးဇင်းစဉ်းစားကြည့်တာအဲ့ဒီအနံ့ရဲ့ဖြစ်ဆက်တာကဆိုနည်းနည်းနည်းပဲလို့ချင်းပြန်လာနေတဲ့စာလို့ရှိတယ်။ကြာတော့ဖြစ်တယ်ကမတို့ဒီလိုခံနေရတာကဒီအစင်းနဲ့အတန်အဖို့ဖြစ်ဆက်တာကိုခံရမှာညာ။အခုကတော့ပိုးပြီးတော့ခံရတယ်။အတော့အခြေအနေဒီအစင်းနဲ့အတန်ကိုဘယ်လိုလို့ပြောလို့ယုတ်တာဟုတ်ပြီ။တို့နံပါတ်ပေးတာတော်တော်ကောင်းတယ်နော်။ပါတယ်ဆို။ယုတ်တာနဲ့အခြေအနေမရဘူးလား။အတော်ကွာခဏရင်ရှိလို့ဒီမျက်စိလေးတွေဖွင့်ပေးမှမကြောက်လို့နားလေးဖွင့်ပေးမှမကြောက်လို့တော့အချိန်တိုင်းခံစားမိခြင်းနဲ့ဆိုရင်ဘယ်အချိန်ပဲဖြစ်ဖြစ်ခလုံးတစ်ချက်နှိမ့်လိုက်တာနဲ့အရင်နဲ့ဒီယုတ်တာဆိုတာကြီးကအရှိိုးလားရှိပါရဲ့အရှိတော်မှာတော့မတုတ်တဲ့အခါကျတော့မတုတ်တဲ့ဘုဆိုတာကယူပိုင်ဆိုင်ကိုပြောတာကုတုတ်တဲ့ဆိုတာလည်းယူပိုင်ဆိုင်ကပဲတုတ်တဲ့တာပေါ့နမိတ်ဆိုင်ကတော့တော့ချွတ်ချွတ်ပြနေတာပဲများပါလားဒီအစင်းနဲ့အတန်ကိုရှင်းလို့မှတော့ပြစ်ထုတ်ပါခဲ့တဲ့ကလေးတော့အခုလုတ်ပြမှမြင်ရတယ်ဟုတ်လားအခုလုတ်ပြမှကြားတယ်အခုအားတော့မဟုတ်ဘူးကိုလုံးကလုတ်ခဲ့တာလေလေမြင်ရတယ်ပြန်ပြီးတော့ပန်းထလာလို့မှတ်ထလာလို့ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်မဆိုးနိုင်ဘူးဒါကြောင့်မိန်းကတော့ဒါတော့ကြားပြပြောပြတယ်လို့အစင်းကဒီရုပ်တန်ရဲ့အနေပဲပြီးရင်အဲ့ဒါအမြင်အမှတ်ချက်ပေါ်မှာသူ့အကြောင်းပြောလိုက်တယ်ဘဝမျက်စိနဲ့နားနာအတွင်းကိုအဓိကထားလို့ပြောတယ်။အဲ့တော့လျှာသဘုတ်ရာမှာဆိုရင်တော့ဘာရဲ့အဟုတ်ရှိမလို့ကြာတာရုံရဲ့အဟုတ်ရှိမယ်။သူကတိုက်ခိုက်တဲ့အချိန်နဲ့တော့နေဒါပေမဲ့အရင်ပြင်းထန်ဒီအစားအသောက်ကတော့မလွယ်ဘူးနော်။အစားအသောက်ကမလွယ်ဘူးနော်။သူနဲ့တွေ့ရတဲ့အချိန်အလွန်နေပါတယ်။ဒဂါကြီးတွေကဒဂမကြီးတွေကိုနေမယ်ဟုတ်တယ်ဒဂမကြီးတွေတော့တစက်စီစားနေတယ်တွေ့ရတဲ့အချိန်လေးမျိုးတော့အလွန်ပြင်းထန်တယ်ဒီယတတနာဆိုတာနော်ယတယုံရဲ့နှိစ္စမှုနော်ဒါကိုလည်းစဉ်းစားရတယ်နော်ဒီကာယပဒါနာဆိုရင်အရင်ကကာယယန္တနာမှာတော့ဘာအဟုရှိမလို့ပေါ်တာပါယုံလေးလို့တော့အဟုရှိမယ်ဒါလည်းပဲပြင်းထန်တယ်လို့ပြောရအောင်ဒုက္ခဝိညာဉ်ဒုက္ခဝိညာဉ်ကသူနဲ့ပတ်သက်ပြီးတော့အဓိကအယံအချက်များတော့နောက်ဒီကနေ့မှတွေ့ရမယ့်ဒုက္ခဝိညာဉ်တွေကအလွန်ပြင်းထန်တဲ့နောက်အဟုန်နေဖြစ်ပြီးတော့ဒေါသတိုင်းနဲ့ကိုအကြီးကြီးဖြစ်နိုင်တယ်ယောဂဗျာနေစလို့မြေနဲ့မတမတာဖြစ်နေတယ်ဒါဘာဖြစ်နေတာလို့လို့နေရင်ဖုဒ္ဓဘာယေတုံဖုဒ္ဓဘာယုံဒီလိုတော့အဟုန်နေဝန်တိုက်လို့ဒါကတော့ကိုယ်ရဲ့စိတ်ကတုံ့လုံးချောင်ချားပြီးတော့ဒေါသတိုင်းနေထာနေရနားလေဝတ်လို့ရနော်ဟောတစ်ခုလုံးရဲ့အသေးလေးကိုဒီထဲမှာအကျုံးဝင်အောင်ကိုတွေးနိုင်မှပြေးလို့မရဘူးလားရတယ်အမြဲတမ်းလို့တို့အတိုက်ခိုက်ခံနေရတဲ့အမှုတရားကြီးကတော့မနာယရဏပါဖြစ်ဓမ္မယုံမဝင်ဆောင်မြဲတယ်နော်ကျန်တဲ့အချိန်မှာမျက်စိလေးမိသားပဲနော်ဒါလေးစိတ်ငြိမ်အောင်လုပ်မယ်ဆိုရင်လုပ်လို့ရမှာဒီဓမ္မယုံနဲ့မနာယုံနဲ့ယုတိဆက်ဆံမှုဟာအလွန်တရာမှညာရည်ပေါ့။ငင်းငါလေးကြားခဲ့တာဒီပြီးတော့လည်းမပြီးနိုင်ဘူး။ပြန်ပြန်ပြီးတော့မလုပ်တော့စဉ်းစားရတယ်။ဒီဓမ္မယုံဆိုတာကိုပြည့်တဲ့တို့အများကြီးနားနေဝင်လို့ရတယ်။ဘောမှာဘာနဲ့အနေများလို့ဆိုရင်အဲ့ဒီဓမ္မယုံနဲ့ပဲအနေများလား။တကယ်တော့ဓမ္မယုံဆိုတာဘာပြောတာလို့ပြန်ပြီးတော့ပုံပေါ်နေတယ်တွေးနေတာစဉ်းစားနေတာဆွေးရပါစို့အခုအိမ်ကတိုက်ခန်းလေးကိုညံ့ပြီးတော့စဉ်းစားကြည့်လိုက်တော့ရှာပုံကြီးတွေတော့မျိုးအနေနဲ့စိတ်ထဲမှာထင်မလာဘူးလား
တင်ပါပါလေ
ပမာကြီးမှာသူနေခဲ့တဲ့နေရာလေးဘလောက်ဝေးပါလေပြောပြောအခုစဉ်းစားနေတယ်အခုတက်ဆိုတကားလေ
ရောက
်ရတယ်တာပါတာဓမ္မယုံမဲ့ဒီမြင်ရောင်ကြားရောင်မြင်လို့မြင်ရတာမဟုတ်ကြားတော့ကြားရတာမဟုတ်ဒါပေမဲ့စိတ်ထဲမှာတော့မြင်ရတဲ့လူမျိုးအတန်တွေကိုကြားရတဲ့လူမျိုးတာပါဖြစ်နေဓမ္မယုံအဲ့ဒါလေးရဲ့အတ္တိဆက်ဆံမှုကလောကရာမှာအကြီးမားဘူးလားကြီးမားတယ်နော်အဲ့ဒါဒီနဲ့တိတိဆက်ဆံနေရင်လည်းလောဘဒေါသအများကြီးဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။နောက်တော့ဖြင့်ဓမ္မရဲ့အဆင့်ကိုရောက်ပြီးမှလောဘဒေါသကပိုပြီးတော့အဖြစ်များတယ်လို့ထင်တယ်။ပြောရမှာဆိုဒီစုံတရားမှာကိုယ့်ကိုတိတိနာနာပြောလိုက်တယ်ဆိုတော့ပြောလာကိုကြားပြီးမှပြီးပြီးမှမရှိတော့မှဒေါသဖြစ်တာနော်။သူပြောလိုက်တယ်ကြားလိုက်တယ်ပြီးတော့ရင်အဲ့ဒီမှာအိမ်ကလည်းနားလည်တယ်အဲ့ဒီနေနားလည်ပြီးတော့မှဖြစ်တယ်စိတ်ကကြိုတော့လားအဲ့ဒီအချိန်မှာကိုစိတ်ကြိုတဲ့သူကတဲ့တယ်ပြောလို့ဆိုရင်အဲ့ဒီသူကလည်းမရှိတော့ဘူးအဲ့ဒီနားလည်းမရှိတော့ဘူးကြားခဲ့တဲ့သူကလည်းအဲ့ဒီမှာကြားခဲ့တာလည်းမရှိတော့ဘူးဘာမှမရှိတော့တာနဲ့ရှုပ်နေတာဘဝမှာအဲ့ဒီတစ်ချက်ကိုကောင်းကောင်းသဘောပေါက်မှဆိုရင်တော်တော်ပေါ်ပါနိုင်တယ်စဉ်းစားကြည့်နော်အဲ့ဒီဟာကိုစဉ်းစားမရရင်လည်းစဉ်းစားကြည့်မရှိတော့ဘူးဆိုတာကိုတကယ်လက်ခံရလားတကယ်လက်ခံတယ်ဆိုရင်အဲ့ဒါအမြင်မှပဲအဲ့ဒါကိုကောင်းကောင်းစဉ်းစားပြီးတော့လောဘဒေါသမဖြစ်အောင်ကြိုးစား။ဘာမှမရှိတော့တာကြီးကငါပြန်ပြီးတော့ပုံမောနေတာ။အဲ့ဒါပါလို့ဆိုရင်ဓမ္မယုံနေနဲ့ခံစားနေတာ။ဟုတ်တယ်မဟုတ်လား။အဲ့ဒီဓမ္မနဲ့ပတ်သက်ပြီးတော့အခြေမနတာဖြစ်ရတယ်။အခုကောကောင်းလာဆိုရင်တော့ကျင့်တတ်တာကြီးဖြစ်ရတယ်။ဒီကျင့်တဲ့ချင်းမကျင့်တဲ့ချင်းကဘာလို့မမြင်ရတော့မနာယတနာမှာခြံသွားတဲ့အတိုင်းနဲ့ဝဲရတယ်။ဟုတ်တယ်မဟုတ်လား။လိုင်းကြမှာနေရတယ်။ဝဲကြမှာနေရတယ်။အာယုန်လေးရဲ့ချွင်ရည်တက်တီကိုဒီနေရာမှာအဟုံလို့နားလည်ရမယ်။တပြေးမှာရှိတဲ့အာယနာ၆ပါးကတော့ဒီအဟုံဝင်ဆောင်တဲ့အမျိုးမျိုးဖြစ်နေရတဲ့ခြေပြင်းကြီးတွေပေါ့။ဒီကဓမ္မတို့ဦးဇင်းတို့ဒီကဓမ္မတို့ဦးဇင်းတို့ရဲ့ဒီကိုယ်လုံးကတကယ်တမ်းကတော့အမှုရည်ရဲ့၆ဆင်းတဲ့။ပြီးတော့ဥမာအလုံးကောင်းတဲ့နောင်မြတ်စွာဘုရားကိုဟောနိုင်တာ။ဒီလိုဒီကဓမ္မမျိုးလေးတွေကိုတွေ့ရတဲ့အခါကျတော့အော်မြတ်စွာဘုရားအလုံးစုံကိုတည်တော်မူလေဆိုတာဟုတ်မှာပဲဆိုတဲ့ယုံကြည်မှုသရတရားတိုးရတယ်ဘလို့ကြီးများရှင်မဒီလိုဟောပြောချက်ကိုအောင်းနိုင်မှာဟုတ်ကဲ့လက်တွေ့လက်တော်ကြာနော်ပြောတာကအလုံးလက်မှတ်သားရတဲ့အကောင်အလုံးလက်မှတ်တယ်ဟုတ်ရဲ့လားဒါကြောင့်ပြေတော့ကောင်းကြတော်တို့အကြောင်းမြင်မရှိတဲ့ကုသိုလ်ရှင်ဟာသဘောတရားသဘောတရားလို့ပြောတယ်ဒါပေမဲ့သူပြောနေတဲ့အရာမျက်စောပြရဲ့အဆုံးမှာသဘောတရားမဟုတ်ဘူးလေအဲ့ဒါမှအလုံးကြီးမားတဲ့ရေအစုဝေးကြီးလားဖြစ်တယ်တကယ်သဘောတရားဆိုတာသူပြောတယ်မျက်စိနာနာဆရာကိုရှိခိုးပြောတာဒါအရင်အနာကြောင့်ပါလေပတ်သက်ပြီးဒီလောက်နဲ့ပြင်းလို့မှိုင်းတာနော်ပြောရင်ဒါလေးတွေအများကြီးရှိတယ်အချိန်ကတော့ရှိဘူးအဲ့တော့ဘုရားတို့အရင်အာယနာ၆ပါးဗာဟိတအာယနာ၆ပါးကိုလည်းသဘောတရားလေးနဲ့ဆော်ပြန်ဟောတာပဲအဲ့ဒါဒုတိယသဘောတရားသတ်တယ်အဲ့ဒီမှာကျတော့ဘလို့ဟောတော့ဟောဖို့နေရာတမျိုးသဘောတရားနဲ့တူတာကအရှုတော့မတူဘူးအတွင်းအာယနာ၆ပါးရဲ့သဘောတရားနဲ့တူဖို့အရင်အာယနာ၆ပါးရဲ့သဘောတရားနဲ့တူဖို့တူဖို့ရင်းမတူဘူးအဲ့ဒီမှာလည်းမျက်စောပြန်ဟောဖို့ကရန်တို့တဲ့သမုဒ္ဒေယသမုဒ္ဒေယတို့အကြမ်းမြင်ရှိတဲ့ပုဂ္ဂိုလ်တွေကပြောရတယ်သူတို့ပြောနေတာတကယ်ရှင်စစ်သာသာရဲ့အဆိုးမှမှာသမုဒ္ဒေယတို့ခေါ်ဦးလေအလွန်ကြီးကျယ်တဲ့ရည်အရှိဝိညာဏဖြစ်တယ်အပြင်သမုဒ္ဒေယခေါ်တော့လည်းအပြင်ခေါ်တာဟုတ်လားအဲ့တော့အစဉ်အတအနန္တရကအတွေ့ရှိဓမ္မယုံဆိုတဲ့ဒီအပြင်အာယနာ၆ပါးဟာသစ္စာရဲ့အဆိုးမှမှာသူကသမုဒ္ဒေယကြီး၆ဆင်းဖြစ်တယ်အဲ့ဒီအစဉ်ကြီးလို့သောသမုဒ္ဒေယအလုံးကြီးပြတ်တဲ့အတွက်ကြောင့်မကူးခတ်နိုင်ပဲနဲ့တတ်တော်ရတဲ့အစင်းကြီးဟူသောသဘောတရားထဲမှာနစ်မြုပ်ကြရတယ်။အဲ့ဒီအစင်းသဘောတရားကိုမကြုံပြတ်နိုင်တဲ့အတွက်ကြောင့်အစင်းသဘောတရားထဲမှာပဲနစ်မြုပ်ပြီးတော့တတ်တော်ရတဲ့စာပေါင်းလိုက်ကြည့်ကဲဆိုဥပောက်နေတဲ့ခြိဝင်ကဲဆိုရင်းချက်ပြီးတော့ထုံးတာနဲ့မြက်ထုံးကဲဆိုအလွန်ရှုပ်ထွေးပြီးတော့နေကြတယ်။အာယုန်ကိုသဘောတရားလို့ပြောတဲ့အနေအထားကမဆိုးနိုင်အောင်ကြည်ပြန့်လို့သဘောတရားလို့ပြောတာ။တော့ပေါ့လားပြီးတော့အဲ့ဒီသမုဒ္ဒေယထဲမှာပဂတိသမုဒ္ဒေယထဲမှာနှိမ့်မွန်းလို့ရှိရင်ဒုက္ခရောက်နေတယ်လို့ဒီအာယုန်ရဲ့အပေါ်မှာနားလည်မှုမရှိတဲ့အတွက်ကြောင့်နှိမ့်မွန်းသွားရင်လည်းအများကြီးဒုက္ခရောက်နိုင်တာဒါတူလို့လည်းပဲသူ့ကိုသမုဒ္ဒေယလို့ပြောတာအဲ့တော့အာယုန်ရဲ့ခြေပြန့်မှုမပြီးနိုင်ဘူးမဆုံးနိုင်ဘူးလက်တွေစဉ်းစားကြည့်ငင်ငယ်ပေါင်းများလာပြီးကြီးကျယ်ပေါင်းများလာပြီးပြီးတယ်လို့မရှိဘူးနေပဲအတီးဒီမှာအခုပို့ပြီးတော့စိုးတာပေါ့နော်အာယုန်ရပ်နာပြောလို့အမြဲတမ်းလွတ်လွတ်ကိုကိုရအောင်လုပ်လို့ရနေတာ
ဒါဒီအလိုဆန္ဒကနှိုးစော်တိုင်းနှိုးစော်တိုင်းဒီအာရုံကိုရှာရအောင်ဆရာဘုရားကလွယ်နေတဲ့ခါကျတော့ပို့ပြီးတော့ပုံပုံပြန်ပြန်ကြီးဖြစ်နေဘူးလားဖြစ်မယ်ပို့ပြီးတော့ထုတ်နေတာအနေထားပို့ပြီးတော့ပြင်းပြင်းလို့ရှိနေအောင်ဟုတ်ရဲ့လားအဲ့လိုပဲအတန်အနအရာသာအတွေ့အထိအကုန်လုံးလို့မဆုံးနိုင်အောင်ခြေပြန့်တယ်လိုက်စားလို့မဆုံးနိုင်ဘူးနော်ဒီထဲမှာပဲဒါကဘာလို့ဒီလိုရေပေါ်မှာအချိန်ကုန်ပြီးတော့နေမညာရတော့မြင်ရဖို့ကြားရဖို့အနဲ့လေးရဖို့အရာသာပေါင်းပေါင်းရဖို့တွေ့တီတွေ့တီမှုအစိကူလေးမှာချင်းချင်းသာသာတွေးနိုင်ဖို့ဒါအတွက်လည်းဒါကဘာလို့ဒီလိုရေပေါ်ရရောဖြစ်သွားလို့အချိန်ကုန်ရတာငွေရှာတယ်အလုံးရှာတယ်ဘာလဲအဓိကအိပ်ပြန်လားဒီအာယုန်ကိုလွယ်လွယ်ကူကူရနိုင်ဖို့အားတယ်ဗလားဒီချက်စင်းလာတော့အဓိကလိုရင်းကအဲ့လာပဲပေါ်လာဟုတ်တယ်ဒါကြောင့်ဘဝမှာမအားနေတာပါလဲဆိုရင်ဒီအာယုန်တွေကိုရဖို့အတွက်လှုပ်ရှားရအောင်ဘဝကြီးကုလုံးနဲ့လဲရတာတကယ်ကတရားဝင်လို့ပြည့်တဲ့ဘောင်းတော်တော့အပြင်အာယုန်က6ပါးရဲ့သဘောတရားနဲ့တူဖို့ကြတော့ဘလုံးချင်းပြန့်လို့မပြီးနိုင်မဆုံးနိုင်လို့သူ့ကိုမျက်စောပြန်မလို့ဟောလို့အပုတ်တရားတော့ပေါ်လာအဲ့ဒီမြင်းလေးတွေပေါက်လာတဲ့ရစီရတို့တွေဖြစ်တယ်လို့နားလည်ရတယ်မပြည့်လို့ဘာမဆိုးနိုင်တဲ့အရှင်းဟာလည်းအလုံးကျင်းပြတဲ့ပြည်ကြောင့်နေမွန်စီနိုင်တဲ့ဆွမ်းရည်တက်တည်နဲ့ရှိတဲ့ပြည်ကြောင့်သူ့ကိုလည်းမလို့နားလည်ရလို့အဖို့တွေကတော့နားလည်ရတယ်တက်ဖို့တွေကဒီမင်းဆင်းဖြစ်သွားဆက်လက်ဆင်းဖြစ်သွားအတွင်းမှာ6ဆင်းအရင်မှာ6ဆင်းအဲ့ဒါကိုပြီးခံနိုင်တဲ့ပုဂ္ဂိုလ်ကတက်ဖို့တွေတွေကိုဥက္ကဋ္ဌနိုင်တဲ့ပုဂ္ဂိုလ်လို့ပြောဆိုရတဲ့အတွက်ချီးမွမ်းပြီးတော့ဟောတယ်ဒါကအာယတနာတွေနဲ့ပတ်သက်ပြီးတော့ဒါကမဟုတ်ရင်တော့နားလည်ကြဖို့နော်အဲ့တော့မြတ်စွာဘုရားကဒီအာယတနာတွေပတ်သက်ပြီးတော့အများကြီးခေါ်တာလေအဲ့ဒီတည်းကဟောပြောနေတဲ့သုတ္တန်လေးတမို့ယောကလာပီသုတ္တန်ဆိုရင်နမတ္တေခါတာလေးတစ်ခုရှိတယ်အဲ့ဒီသုတ္တန်မှာမြတ်စွာဘုရားဘာပြောလဲဆိုတော့ကျမ်းတို့လေလမ်းစုံလမ်းဘဝလမ်းလေးဘဝမှာကောင်းတိုင်းတို့တထုံးပြချတာမယောတိုင်းတို့အိမ်မှာတော့အလိုတုံးကောင်းတိုင်းတို့တထုံးအစပါးတွေကိုရေးပြီးတော့စုစည်းထားတာဘာလို့ခေါ်တော့ကောင်းတိုင်းတို့မပြောရလို့လေသိချင်မှသိမှကိုပြောရတာဟုတ်လားအဲ့ဒီကောင်းတိုင်းတို့ကိုတဲ့လူတယောက်ကတဘိုးချောင်းချောင်းနဲ့လူချောင်းရောက်ရောက်လာပြီးတော့တဘိုးများတဘိုးတယောက်အချောင်းတင်နဲ့အဲ့ဒီကောင်းတိုင်းတို့ကိုရိုက်တယ်ဘယ်လိုငငယ်တုန်းကကောင်းတိုင်းမှာစပါးလေးကိုချွေချင်တယ်ဆိုလို့ရှိရင်တော့ကရင်ချပြီးတော့အဲ့ဒါကိုကောင်းတိုင်းစီးလေးနဲ့ရိုက်တယ်။ကိုနည်းနည်းကြံနေတာလေးရှိပါသလိုဖြင်းပြီးတော့ပြင်းတော့တဘိုးကြီးကိုနော်အဲ့ဒီတဘိုးကြီးနဲ့စပါးကိုတက်ချရိုက်တယ်။ပြီးတော့ပြောင်းသွားပြီဆိုရင်အဲ့ဒီကောင်းတိုင်းတွေကခုတ်ကြည့်နေတယ်။အဲ့ဒီဆော့ပြရတာအဲ့ဒါပေါ်လာ။လမ်းစုံလမ်းကောင်းလမ်းလေးကောင်းပါကောင်းတိုင်းတို့တို့ကြတာလေ။အလူတရားနေတဘိုးချောင်းနေနဲ့လူချောင်းရောက်တဘိုးချောင်းချောင်းလာပြီးတော့ရိုက်တယ်အထက်ထက်ရိုက်တယ်အဖြစ်တော့ဆိုတော့တဘိုးချောင်းချောင်းနဲ့အရိုက်ခံတဲ့ကောင်းတိုင်းတို့ဟာအမှရတဲ့အရှိတော့စပါးလည်းရှိတော့အကုန်လုံးကြည်ပြီးတော့ခုတ်ကြည်နေကောင်းတိုင်းတို့ဟာအဲ့ဒါကိုခုနှစ်ယောက်မြောက်လူတရားကခုနှစ်ယောက်မြောက်တဘိုးကိုယူလာပြီးတော့ထပ်ပြီးတော့ရိုက်တယ်တဲ့ရိုက်တော့အတန်းချက်အတန်းဒီကောင်းတိုင်းတို့ဟာခုတ်ကြည်သွားတယ်အဲ့လိုလေတဲ့ဘဝမှာအစင်းဒီဟူသောတဘိုးအတန်ဒီဟူသောတဘိုးအနတ်ဒီဟူသောတဘိုးအရာသာအတွေ့အထိအကျံစီအပြင်းအထန်၆ပါးကိုတဘိုး၆ချောင်းကိုပြောတယ်အဲ့ဒီတဘိုး၆ချောင်းနဲ့ရိုက်ပုတ်တာကိုဒါကဘာလို့ဘုရင်တို့ကအမြဲတမ်းခံရလဲနှစ်သက်ွယ်မနှစ်သက်ွယ်နော်ဒီအစင်းတွေကသတ္တဝါကိုအမြဲတမ်းရိုက်ပုတ်နေတယ်အမြဲတမ်းနာကျင်နေတယ်ဒါကနားလေဘောကတော့တော်တော်မလွယ်ဘူးမြင်းနေရတာကငါ့ကိုနားစီတယ်ဆိုတော့နားလေဘောကတော်တော်မလွယ်မြင်းကိုမြင်းချင်းနေတာကတော့လက်ပတ်တာအဲဒါဆိုပြန်အဲ့ဒါဘယ်လိုပြောလဲရိုက်ဖို့ခံရတာလို့ပြောတာအတန်လေးချားရတယ်နှစ်သက်ွယ်မနှစ်သက်ွယ်အတန်လေးချားရတယ်ဆိုတာအဲ့ဒါတစ်ခုနဲ့ကောင်းလိုင်းတွင်းကိုရိုက်တယ်လို့အဲ့ဒီအာရုံမှာတတ်တော်လေးကိုရိုက်ဖို့နားချင်းနေဆိုတာကဇာကဒေါသဖြစ်ရလို့ပြောတာဒါမှလို့ဒီလိုတွေကအရင်လောသာဖြစ်ရပြီဆိုတော့အာနာလေတိုက်ကြံတော့လည်းတည်လောဘဖြစ်ရတော့တိတ်နေတည်အလောကလည်းနေနေကြတော့ပါမယ်တူတယ်
ဒေါ်လာရှိရတာကတော့နာမတည်တယ်ဒါတော့မအဲ့ဒီလောက်ရှိတဲ့တော့အရသာခံနေသေးတယ်လို့ထင်တယ်ဒါကဘာလို့ဒီလိုစိတ်ကောက်ပြေဆိုတာရှိလား
ရှိ
ပါဘူးဒါဟုတ်တော့ဒေါ်လာဝေရသာခံတာဗျာဒီလိုလေတော်တော်ခံစားလို့တော့တည်တယ်ဟုတ်လားစဉ်းစားကြည့်နော်အစိမ့်လို့ပြီးတော့နေရမှာအပြည့်လေးရှင်ဟုတ်လားအဲ့လိုကြီးနေရတာကိုစိတ်ထဲမှာမဖြစ်နေဘူး။အရာသာတွေ့နေတာ။အဲ့တော့မြန်မာပြည်ကလည်းငွေ၆ချောင်းဆိုတာအာရုံ၆ချောင်း။အဲ့ဒါနေနဲ့တွေ့တိုင်းတွေ့တိုင်းတကယ်တော့ဘယ်လိုမှမလုပ်ခံရဘူး။အရိုက်ခံရတဲ့ကောင်းတိုင်းတော့တထုံး။ဒါကနားလည်ဖို့လိုရဲ့ဗျ။ဆိုကြပါစို့။ဥမာလေးတစ်ခုကျွန်တော်ပြောပြမယ်။လက်လေဒီဆောင်ပြားကြီးရဲ့နေရာမှာကမ္မဘုံမှာနေကြတဲ့ကမ္မသတ္တဝါတွေကကမ္မအာယုံကိုခံစားကြတယ်။ကမ္မအာယုံနေရာနဲ့အလွန်ကျန်းကျန်းတဲ့အတွေ့အကြုံ။သတ္တဝါတွေကမ္မအဖုံမှာနေကြတဲ့ကမ္မသာလို့ရဲ့စိတ်ဟာအလွန်ကျန်းကျန်းနေတယ်။ဒါကြောင့်သူကကောင်းတဲ့အာယုံကိုခံစားဖို့ဆိုလို့ရှိရင်ကောင်းတဲ့ခံစားချက်တွေဖြစ်ဖို့ဆိုလို့ရှိရင်သူကဘေးကအာယုံတွေလိုတယ်။သူ့ရဲ့စိတ်ကကျန်းကျန်းလို့အလွန်ကျန်းကျန်းတဲ့မယောဇဉ်ကိုစားမယ်ဆိုရင်ဒီတိုင်းဆိုမမျိုးနိုင်ဘူးလေကျန်းတော့လို့အဟင်းရည်တွေမေသာတို့ဝသားတို့အဲ့လိုအဟင်းနဲ့ပုံလို့ရောလိုက်ပြီးတော့စားမှတာညို့လို့ကြံတော့အဲ့လိုပဲဒါကတော့ဒီလိုကုသိုလ်ရှင်တွေကအဘုံသားတွေရဲ့စိတ်ကအလုံးချမ်းချမ်းတဲ့အခါကျတော့ဘေးကနှစ်သက်ွယ်ကောင်းတဲ့အာယုန်တွေနဲ့ရောပြီးတော့ညို့ပါမှသူတို့နဲ့နေရမှဒီစိတ်ကလေးကနေရနိုင်တာရှိအဲ့ဒီအာယုန်တွေမရှိဘူးဆိုတာနဲ့စိတ်ကတကယ်လည်းပြင်းမုန်းကြီးတောက်ပြီးတော့မနေတဲ့ပထိုင်တဲ့ဖြစ်အာယုန်တွေကိုအပြေးရှာရတယ်ဒါဆိုရင်ရေးပြအလုံးကောင်းပါစိတ်ကလေးတည်းဆိုရင်အဲ့ဒီအာယုရှိမှုဆိုတဲ့တောက်လျှောက်တစ်ခါလဲသူကမနေတတ်တော့ဘူး။ညီးတောက်တယ်လို့ဆိုရရဲ့အဲ့လိုရှိရင်စိတ်ကကိုနေရမရရှိတယ်လို့ရှိအာယုတော့လျှောက်လိုက်ရှာ။အဲ့ဒီအာယုနဲ့ပဲတဘူးတို့လည်းနေနေမှတည်နေရ။အာယုရဲ့ဆွမ်းရည်တက်လို့ပြောတာနော်။ဒါကကာမဘုံသားတို့ရဲ့အနေအထား။တကယ်ပြောရင်ဒါကဘာလို့အရင်လို့ရဲ့အနေအထား။တခါဘာဝနာတရားကိုစူးစမ်းအထုတ်လို့စိတ်ထဲမှာအရင်ကြည့်ခင်ဒီဝနာကင်းပြီတော့ဇန်ချမ်းသာကိုရပြီဆွေးရပါစို့ဒါလည်းပဲဒကာမတို့လုံးမဆွေးရင်လုံးနိုင်တဲ့အနေအထားတစ်ခုပေါ့နော်အဲ့ဒီဇန်ချမ်းသာကဒီကမ္မအာယုဘာအာယုမလို့မလို့ပဲနဲ့သူကအလွန်နူးညံ့ပြီးတော့ချမ်းသာသူကြတော့အနေအထားကိုဖြစ်အောင်ဆိုဒီအာယုတွေတွေ့မှာကိုဆိုးနေတယ်အဲ့ဒါတွေ့ရင်တော့ဒုက္ခရောတာပြက်ပြီးတော့အဲ့ဒါလို့ဆိုရင်ဘယ်လိုရေးပြမှာဆိုတော့မြောက်ကျွန်းသူမြောက်ကျွန်းသားတွေစားတဲ့အလွန်နူးညံ့တဲ့စံဆိုတာရှိတယ်။ချောက်ပတ်ထွက်တဲ့တရားနဲ့ချက်တယ်လို့ဆို။သူကြတော့သူ့ကြီးကကောင်းနေတဲ့အတွက်ကြောင့်ဟင်းမလို့ဟုတ်လား။ဘာဟင်းရမှမလို့ဒီပြင်တစ်ခုခုပါလို့ရှိရင်အဲ့ဒီအရာကပြက်တယ်။သူ့ကြီးကောင်းတယ်။ဇန်စိတ်ကိုဆိုလို့ရအဲ့လိုပြောတာနော်။အတရားဟောတာအားထုတ်လို့အလေးချင်းများလာတဲ့ပုံပေါ်မှာအာယုကျိမမှာဘုဂလုံးကကိုအလွန်လိုလားတောက်တဲ့အာယုံကအဲ့ဒီအချိန်မှာမဖြစ်နေအနောက်ဖြစ်ဖြစ်ဘုဂလုံးကမကြားရမနေနိုင်အဲ့ဒီအချိန်မှာကြားရရင်တော့ရတယ်ဟုတ်ဆန်ကျင်ပဲအနေသားလေးတွေကိုပြောပြရစိတ်ဝင်စားတဲ့အကောင်းအထည်ကိုပြောပြရမှာပါဦးဇင်းဟုတ်ရဲ့လားအဲ့တော့ဒီညာလေးရိုက်ပုတ်တံကိုရိုက်ပုံမှမသိတာဘာကြောင့်လဲဆိုတော့ကိုယ်စိတ်ကအလွန်ချမ်းသာနေတာဒါလည်းကိုယ်ပဲအလိုရှိနေတာတကယ်လို့စိတ်ကသွတ်တူတူအလွန်အဆင်ပြေတဲ့စိတ်ကလေးနဲ့ပြန်နေနေရှိပဲဆိုရင်ဒါတွေဝင်လာတာဒါတွေနဲ့တွေ့ရတာတော့အခါရခက်တယ်ဒါအရေးကိုခါတာပဲဆိုတာကိုခံစားလို့အထိုက်လျော့ရနိုင်တယ်ဟုတ်တယ်မဟုတ်လားဦးဇင်းပြောတာကနားနေမယ်လို့ဦးဇင်းကတော့ယုံကြည်ပါတယ်ဟုတ်လားစိတ်ကြီးကကြမ်းချမ်းလို့ဒါကတော့ဦးဇင်းတို့ကမယောဆန်ချမ်းကိုမလုပ်လို့ခင်းရင်နဲ့ရောပြီးတော့နေရာစားတာတော့ပင်ကိုကောင်းမဟုတ်ဘူးအစံစိတ်တွေတရားပေါ်လာနေတဲ့နေထိုင်ချက်ဒီအာရုံတွေရောက်ပါဖြစ်တယ်အမှောက်ရှိချက်တာဒါကြောင့်အာယုမရှိတဲ့နေရာကိုအာယုနည်းတဲ့နေရာကိုလို့ကြီးရတာဟုတ်လားအိမ်မနေတဲ့တကားဖြစ်ပြီးတော့နေရသူကအဲ့လိုမျိုးအဲ့လိုမျိုးခုဒီကမှတော့ဘုရင်တို့အနေထားကအဲ့လိုမျိုးမဟုတ်ဘူးသူပြောနေတာကမြတ်စွာဘုရားကအာယု၆ပါးကိုတဘိုး၆ချောင်းလို့ဟောတယ်ဆိုတာလေးကိုခင်ဗျားအဓိကပြောရင်တော့မြင်ရတိုင်းနှစ်သက်ပွဲမနှစ်သက်ပွဲအာယုမှာတတ္တဝါကိုရိုက်ဖို့ကြားရတိုင်းနှစ်သက်ပွဲမနှစ်သက်ပွဲအတ္တနာတတ္တဝါကိုရိုက်ဖို့တယ်တဘိုးချောက်ချောက်ဒါခုနှစ်ခုမြောက်တဘိုးကပါလေအဲ့ဒါစိတ်ဝင်စားတယ်ကောင်းခုနှစ်ခုမြောက်တဘိုးဆိုတာဘာကိုပြောတာလဲဆိုတော့ ဒီလောက်ဆင်းရဲနေတဲ့ဇာတိကနောက်ထပ်ဒီလိုဘဝမျိုးကိုထပ်ပြီးတော့ရတော့တဲ့စိတ်နဲ့အလုပ်တွေလုပ်နေတယ်တဲ့အဲ့ဒီတဏ္ဍာလေးအဲ့ဒါခုနှစ်ခုမြောက်တဘိုးပဲတဲ့အဲ့ဒါလောဘဖြစ်ရင်အဲ့ဒါခုနှစ်ချောင်းမြောက်တဘိုးနဲ့ဆက်ချပါရမှာဒါကအလွန်လေးတဲ့တေသနာလေးကိုအရင်ထင်ပါနော်သူတမယဉာဏ်တော်စေတမယဉာဏ်တော်နဲ့နားလည်းမဆွေးလို့အလွန်ကျိုးရှိပါဟုတ်ကဲ့လားဒါကြောင့်ဒီလိုပြည့်တဲ့ပေါင်းတော်တို့အာရဏာတွေကိုဖတ်သက်ပြီးတော့ဒါကအပြင်အာရဏာကိုမြတ်စွာဘုရားပြဇာပြီးပြီးခေါ်တဲ့တုတ်တာဒီအပြင်အာရဏာကိုပဲမြတ်စွာဘုရားကမများကြည့်ဒီချောင်းချောင်းလိုခေါ်တာနဲ့ရှိတယ်နော်ဒီကောင်အစားရှိတဲ့အစာလေးတွေချိန်ပြီးတော့မအားဘူးများပြီးတော့အဲ့ဒီမများကြည့်မှမဖြစ်တော့သူ့လိုပဲတော့မိလာလို့ပဲတကားကတော့ဦးကြီးတို့တကယ်ကအရှင်ကြီးဟူသောမများကြည့်မှမိရတယ်အတန်ကြီးဟူသောမများကြည့်မှမိရတယ်ညာဒီချောင်းချောင်းတော့ဟောရလဲရှိတယ်အလုံးအကျံကများနာဝတ်များတဲ့ဒေသနာတစ်ခုကတော့ရွာပြည့်ကများဒီ6ရောက်ဆိုတာအတိဝိသောမသုတ္တမဟောရတာရှိဘူးလားရှိရနော်ပရိယာဝတိသောဝါယောဆိုတဲ့တကြီးလေးပါးကိုငွေကြီးလေးကောင်နဲ့ဥမာပေးတာငွေကြီးလေးကောင်စိတ်ကောင်းထောင်းနေတဲ့အချိန်မှာတော့နှိစ္စတာကတိတ်မချင်ရှားဘူးဟောရာသောသားကိုအပြစ်ပေးတာကိုဒီငွေကြီးလေးပါးကိုအချိန်မှမှရေချိုးပေးအစာတွေးပေးပြီးတန်းတက်ပေးအရာကနှုတ်ပေးကမင်းရရဲ့အဖြစ်ပေးတာပတိယဝတိသောဝါယောဆိုတဲ့တကြီးလေးပါးကဒီငွေကြီးလေးပါးကိုကိုယ်စားပြုတာခုလေးကတော့ဘုရားရှင်ကဒီငွေကြီးလေးပါးကိုဝါတော့ကျူးကျော်ရဆောက်ရှောက်ချိန်မှန်မှန်လုပ်ပေးရတယ်သိပ်ပေးရတယ်စာရည်သာကျူးပေးရတယ်ရေကိုချုပ်ပေးရတယ်ကြီးကောင်းအောင်လုပ်ပေးရတယ်အဲဒါသူစိတ်ကောင်းထွန်းနေတယ်ငွေကြီးလေးကောင်စိတ်ကောင်းထွန်းနေတာဘာပြောအောင်ဆိုတော့တကြီးလေးပါးကြီးညာထက်တော့ကြီးညာနေတယ်အရင်ကြီးမပြည့်စည်သေးတော့ထိုက်တော့ပြင်လို့လည်းရနိုင်သေးရော။ဘာစီဝါလေးနဲ့ပြင်ဆိုအာနာနဲ့ပြင်ကုလူနဲ့ပြင်ပိရိယာဝလေးနဲ့ပြင်ပြင်လို့ရလေးနဲ့တိတ်ပြီးတော့နာမကျင်မှနှိမ့်ချက်မှမထင်ရှားသေးဘူးဒီအချိန်လေးက။နောက်ဘလို့ပြင်လို့မှအခုမရတော့ဘူး။ဘာလို့ပြင်လို့မှသူအချိန်လေးမကြတော့ဘူးဆိုတဲ့အနေနဲ့တည်းကရအောင်မယ်။ဟုတ်လား။တကြီးလေးကလည်းပေါ့ပြန်လာဆိုဘာမှလုပ်လို့မရဘူး။တကြီးလေးကပေါက်ပြန်တာကိုကျင်းပေးတဲ့ဆရာမလေးကမှဖြစ်လို့ခါရတာပဲသူတို့လည်းပြီးတာဖြစ်ဒီတိုင်းအကုန်လုံးပြီးနေတာမှပေါ်ပဲလို့ဒီသဘာဝတရားတွေဟုတ်လားအဲ့ဒီတုတ်တမှာမြတ်စွာဘုရားကအတွင်းအာရဏ6ပါးကိုဘာအနှစ်သာရမှမရှိတဲ့ဘမောတွေအသိပိတ်ဆရာဘာမှမရှိတဲ့တန်ဖိုးမဲ့တဲ့ပစ္စည်းနေတဲ့ရွာပြည့်6ရွာတနည်းအားဖြင့်အဲ့ပြည့်6လုံးဒီလိုမှပြီးတာအပြင်အာရဏ6ပါးကိုကြာတော့မီးလုံးလိုက်ပြီးတော့အဲ့ဒီတဲပြဲချောင်းတော့အမြဲတမ်းမီးရှို့တယ်ရွာပြည့်တည်းမြ6ရောက်လို့ဒီလိုမှပြေးတာအရှင်ဒီဟူသောရွာပြည့်တည်းမြကမျက်စီတီးဟူသောတဲမုတ်တဲစုပ်ကလေးကိုအမြဲတမ်းရာကဒေါသတီးဟူသောမီးလုံးပြန်ပြီးတော့ရှို့ရဲတဲ့ဟုတ်လားအတန်ဒီဟူသောတည်းမြကနားဒီဟူသောတဲစုပ်တဲဘုတ်ကိုအမြဲတမ်းရာကဒေါသမီးလုံးပြန်ပြီးတော့ရှို့ရဲမကျင်နာမှုကျင်နေတယ်ဆိုတာညာကတော့တည်းကဒီကြားတာမြင်ရတာကိုအကြောင်းပြုပြီးတော့ဖြစ်တာမဟုတ်လားဟုတ်တယ်နော်တရားမိတဲ့ဘောင်းကြောင်တို့ကိုယ့်ရဲ့ဘဝဆိုတာဘယ်လိုအနေနဲ့တည်ဆောက်ကြတာတို့ဘယ်ကောင်းဆုံးကနေပြီးတော့နားလည်းမရှိအောင်ကြိုးစားရတယ်မနေ့ကတော့ခန္ဓာ၅ပါးအဖွဲ့အစည်းကြီး၅ခုနဲ့တည်ဆောက်ကြတာလို့ပြောခဲ့တာပေါ့ကျိုးအဖွဲ့အစည်းကြီးတစ်ခုနာအဖွဲ့အစည်းကြီး၄ခုဒါနဲ့အချင်းချင်းတဲ့ဒေသနာဒီနေ့ဒေသနာကြတော့အဲ့ဒါချေပြန့်သွားညနေပြောမှာဓာတုဓာတ်တယ်လို့ဘုရားကျင့်ပြန်သွားတယ်။သူအာယတကတည်းကဘာပြောလို့ဆက်တပါပြောတာလဲ။အတွင်းချောင်းမျိုးအရင်ချောင်းမျိုးဟုတ်လား။သဘုကနာကိုကြီးကိုဒီလိုမျိုးအာယတတရားတွေနဲ့တိဆောက်ထားတာ။ပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူး။နော်။အာယတကသဘောတွေဆိုတာကိုနားလည်ရအောင်။ဒီလိမ့်တဲ့သဘောပါလေကအဓိကပုဂ္ဂိုလ်တတ္တဝါသဘောကင်းစိတ်နေတယ်ဥပ္ပုတ္တဘာသဘောဘာမှမပါဘူးဆိုတာကိုပေါ်တွင်ထင်ရှားမှုအတွက်ဒီကဘုရားရှင်တို့ကြိုးစားပြီးတော့မှတ်သားကြရတာလေ့လာကြရတာနားလည်အောင်အားထုတ်ကြရတာအဓိကပိုင်းလိုက်အဲ့ဒီကိုသွားရမှာဟုတ်လားဥပ္ပုတ္တဘာမဟုတ်ဘူးဒါကငါမဟုတ်ဘူးဆိုတာကိုရောက်အောင်သွားရမှာဟုတ်လားညစွာပြအဲ့ဒီနေရာမှာဟောထားတာကိုရှိသေးတယ်ဒီလိုအာရဏာတွေနဲ့ဆက်ဆက်ပြီးတော့အလုံးလုံးနေတဲ့သဘောဝကိုပဲဓမ္မမှာဖြစ်တယ်လို့ထင်တယ်။ဓမ္မမှာပဲလို့ထင်နေတယ်။အဲ့ဒါကတုံ့လုံမှုကြီးပဲ။အဲ့ဒါကမှားယွင်းမှုကြီးဖြစ်တယ်။အဲ့ဒါကမှန်တက်မှုဖြစ်တယ်။အဲ့ဒါကတုံ့ရှားမှုဖြစ်တယ်။အဲ့ဒါတွေကတကယ်တမ်းကတော့အစိတ်သဘောအနာသဘောယောဂသဘောတွေဖြစ်တယ်လို့ပြောဆိုကြလို့ပေါ့။နော်။ ငါလို့ထင်းနေတာမာလင်းမှုကြီးလှုပ်ရှားမှုကြီးတုံ့လုံမှုကြီးလို့အဲ့လိုသုံးလုံးတာပြတ်သွားပြအဲ့တော့ဒီကတည်းကမတ်လို့ရတော့ဘလို့အကျိုးမြတ်လေးကိုရဖို့ဒါလေးကိုလေ့လာတော့မှတ်သားရအောင်မင်းငါလို့ထင်းနေတဲ့အချင်းမကြီးကိုရှော့ချပြစ်နိုင်ဖို့ဆိုတဲ့အနေအထားကိုနားလေးရဟုတ်ရဲ့လားငါရဲ့ခံကြတာဘယ်နာလေးမှမပါဘူးမြန်တဲ့ကိစ္စမှာလည်းငါရဲ့ခံကြတာမပါဘူး။ကြားတဲ့ကိစ္စမှာလည်းငါရဲ့ခံကြတာမပါဘူး။တမန်တော်ကမတို့ကြီးတို့ထင်းနေတာကအေးလမ်းအာမြင်နေငါကြားတယ်လို့ပဲထင်တာ။မြင်ရအကြောင်းလေးကြည့်ုံနေလို့မြင်နေရတာ။တကယ်လို့မမြင်ခဲ့ပေဆိုလို့ရှိရင်မြင်ရအကြောင်းလေးကလူတွေကထုတ်တဲ့တော့လည်းဆက်ပြီးတော့မာဆိုတဲ့ကြီးကမြင်လေလို့ပြောဖို့မြင်နိုင်လေလား။မြင်နိုင်ပါလား။ဒီလိုပဲကြားရတယ်ကြားတဲ့အကြောင်းရှိလို့ကြားပါတော့မာရဲ့အစွမ်းလားသဘာဝတရားတွေရဲ့အစွမ်းလားငါကခြေနေနေတာလားသဘာဝတရားတွေကခြေနေနေတာလားဆိုတော့ကိုပြအောင်နားလည်ဖို့ဒါတွေမလုပ်ရအောင်သင်ယူကြရတာမှတ်သားကြရတာစဉ်းစားကြရတာဆင်ခြင်ကြရတာဒီလိုလေးနေတဲ့ပိုင်းတွေကိုစဉ်းစားဆင်ခြင်ခြင်းကိုပဲမှာလို့ပြောလို့ကလျာဏကုထုရှိရတယ်နေရောနေခြင်းမှာမတည်တမှုရှိတဲ့အပေါ်ယံတော့အလေးညာသိသမှုကြားထဲမှာပဲကိုနေနေမယ်ဆိုတော့ဘာမှဖြစ်လို့အန္တကုထုရှိတယ်အမမမကနာမသိတဲ့နားမနေတဲ့သဘောဟုတ်ရလားအခုအဲ့ဒီအနေထားတော့လည်းမကျေနပ်နိုင်လို့သတ္တရာကပြုခြင်းအဖြစ်ဒုမတစဉ်သုလာသောတာပန်မဟာသောတာပန်ဒီလိုမျိုးမြင့်မြတ်တဲ့ပရိယတော်တော်ရှင်တွေဖြစ်ပြီးကြီးမှန်းပြီးတော့ဒါရဂါမတို့မလုပ်ကြရလို့သင်ယူနေကြတာလေးလာနေကြတာမှတ်သားနေကြတာသင်ယူကြတာလေးလာကြတာလေးမှတ်သားကြတာလေးရှိမှလည်းပဲမမကနာစဉ်းစားနိုင်မှရှင်းနေနိုင်ပါမမကနာစဉ်းစားဆင်ခြင်မှလည်းမမကကတိတယ်အတိညာလေးဆိုတာရနိုင်မှာဟုတ်တယ်မဟုတ်လားတကယ်လားမလို့အရင်လုံနေတဲ့အလုပ်ရင်အလုပ်အသေးပဲရှိဖို့တမိုးရှိဖို့လည်းပဲဒီလိုလေးတွေးပြီးတော့နားလည်ဖို့မလိုဘူးလားအဲဒီတရားဒီကနေ့ဦးရင်တို့ကလျာဏပုထုရှင်ဖြစ်ရေးအတွက်လိုအပ်တဲ့ဒုက္ခနာအယတနာဓာတ်သစ္စာပိဋကဘုပ္ပါဆက်ရှိတဲ့နေ့နေ့တရားတွေကပတ်သက်ပြီးတော့သတ်သိယူခြင်းပြန်ပြန်ခြင်းနာယူခြင်းမှတ်သားခြင်းစင်သာစင်ရည်ရဲ့ဆိုတဲ့ဒီအလုပ်တွေကိုလုပ်ကြရမှာပေါ့နော်။ဒါကြောင့်ဘေးသာကောင်းကျွန်တော်တို့ဒီကနေ့အာယတပိုင်းကိုပြင်လို့ပြောလိုက်တာအချိန်ရှိပါပြီဟုတ်လား။ဆွန်လဲစားရအောင်ပါဆိုတော့စက်တတံခွဲရမယ်။ဒါကြောင့်ဘေးသာကောင်းကျွန်တော်တို့ဒီကနေ့ဒီနေရာဒီဒေသကိုရောက်လာပြီးတော့ဇာတိကသမာဓိပညာကုသိုလ်ကောင်းများပြုလုပ်ပြီးတော့ကိုယ့်ရဲ့စိတ်တွေကိုကြည်ပြီးမြင်မအောင်ကြိုးစားအထောက်ကြလေ။ဒါကြောင့်ပြုလို့အထောက်အထောက်ဒါနသီလသမာဓိပညာကုသိုလ်ကောင်းကိုအရှုသလိုကြောင့်ရပြီတော်တို့ဒီမညံဘုညံမြိတ်ပံကိုလင်မြန်ထုတ်ချောင်းမျက်မှောက်ပြုပြန်စေကုန်တော်ဟုဗဒနာအောင်စုပြုကြကုန်ရာတည်းသာ